ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနယ်အတွင်းကပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနယ်ခြားဆောင်ရေးတပ်ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကိုကန့်ကွက်စာပေးပို့ထားပါတယ်။ဒီပစ်ခတ်မှုဟာတနင်္ဂနွေနေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးဘသူကပစ်တယ်လဲဆိုတာအတိအကျမသိရသေးပါဘူး။တရင်အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့တရင်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မောင်တော်မျိုးနဲ့အောင်တပြေကျွော်အနီးမှာနေကြားဆောင်တပ်ဖွဲ့ဝင်၄ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်အတွင်းကနေပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒီပြစ်ခတ်မှုဟာတနင်္ဂနွေနေ့ညနေ6နာရီလောက်ကဖြစ်ပွားခဲ့တာပါ။နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်တာနဲ့ပတ်သက်ပြီးမြန်မာဘက်ကကန့်ကွက်ထားကြောင်းကိုနိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်။
ဖြစ်တာအဲ့ဟိုဘက်တည်းကနေဖြစ်တာပေါ့ဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကနေဖြစ်တာအဲ့ဒါကိုကန့်ကွက်တယ်ပေါ့နော်အဲ့မှာဘင်္ဂလားဒေ့ရှ်ရဲ့ချမ်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့မဟုတ်ဘူးတရနာကန်ဖွဲ့ရှိနေတယ်ပေါ့နော်အဲ့တော့ဒီကဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကသူ့ကိုလိုလိမ့်မယ်ဒါပေမဲ့ကျွန်တော်တို့ဖြစ်သွားတဲ့ပုံမှာတော့အတိအကျတော့မရှိဘူးဆိုတော့ဒါကတော့နိုင်ငံအနေဆက်ပေါ့နော်ဖြစ်ခဲ့တဲ့အချက်ပြမျိုးပေါ့နော်ဖြစ်ခဲ့တဲ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုဟိုနေကြတော့ကတ်ချင်းချင်းဆောက်တာ
ဒီပြစ်ခတ်တိုက်ခိုက်မှုဟာနှစ်နိုင်ငံနေကြားမှတ်တိုင်အမှတ်45နဲ့46ကြားမှာဖြစ်ပွားပြီးနေကြားဆောင်တပ်ဖွဲ့ဝင်တွေပြစ်ခတ်ခံရတဲ့အခြေအနေကိုဦးစော်ထေးကအခုလိုပြောပါတယ
်45နဲ့46ကြားပြန်ပြင်းစတောက်ကြည့်တာမဟုတ်ဘူးသူတို့ကဟိုဆိုင်ရင်နဲ့ထွက်လာတဲ့ချိန်မှာလန့်ကြည့်တာလန့်ကြည့်တော့ဒီလိုတစ်ခုပြန်ရစ်တယ်နောက်ပြောတော့ဆိုင်နဲ့ရေးတဲ့ဖော်တွေတော့ပြန်ပို့တယ်ပို့တော့နောက်တော့20လောက်လိုက်လာတဲ့ချိန်မှာဟိုဖက်ကအဲ့မှာရှိသေးတယ်ဟုတ်ပါသွားတောက်ချံချံရတဲ့ရဲခွဲပေါ့နော်အဲရဲခွဲနဲ့ပေါ်ပြီးတော့ပြန်လာတာပေါ့ဒီကစားတော့ဟိုချမ်းရဖြစ်တာပေါ့နော်ဒီဘက်ကအချက်30ပဲတော့ဖြစ်တယ်ဒီဘက်ကလည်းကျွန်တော်တို့ကလည်းပြန်ဖြစ်တယ်ချက်30ပဲရှိပါတယ်
ပြီးခဲ့တဲ့အော်တိုဘာလ22ရက်နေ့ကလည်းမိုင်းတိုင်အမှတ်46နဲ့49အကြားမှာပြစ်ခတ်မှုတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုကတော့အောင်တပြေကြီးရွာကဒိုင်းနဲ့အမျိုးသား၄ယောက်ဟာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုကျော်ဖြတ်ပြီးတော်ဝက်လိုက်ချိန်မှာအရက်ဝက်နဲ့လူ15ယောက်လောက်ကတနက်နဲ့ဝိုင်းဝန်းပြစ်ခတ်ခဲ့တာကြောင့်2ယောက်သေဆုံးပြီး2ယောက်ဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဘယ်ဖွဲ့ကပြစ်ခတ်တယ်ဆိုတာကိုတော့ဖော်ပြတာမရှိပါဘူး။ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ6သိန်းလောက်တင်းရှောင်သွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့တင်းရှောင်သွားသူတွေထဲမှာ ARSA အကြမ်းဖက်အဖွဲ့မှပါဝင်သူနဲ့ကုညီအားပေးသူ900လောက်ပါဝင်နေပြီးအဲ့ဒီသူတွေကိုစုံစမ်းဖော်ထုတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစီရင်ပေးပို့ထားပါတယ်။တမရော်ကတော့အကြမ်းဖက်မှုမှာပါဝင်သူ2000ကျော်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားကြောင်းသတင်းထုတ်ပြန်ထားပါတယ်